ကဘာတဝဲလက်နက်ကင်ပဋိပက္ခရဲ့အတွင်းလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကျူးလွန်သူတွေရဲ့အညီနဲ့ဆင်းရဲနေမှာပထမဆုံးအကြိမ်ဖြစ်နေမြန်မာစစ်တပ်ကိုကုလသမဂ္ဂကထယ်သွင်းလိုက်ပါတယ်မြန်မာစစ်တပ်အကြီးအကဲတွေအနေနဲ့အခုလိုကုလသမဂ္ဂရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးအလေးနက်ထားစုံစမ်းစစ်ဆေးဖို့နိုင်ငံရေးကိစ္စတွေကတိုက်တော့ပါတယ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရသူတွေနဲ့မိသားစုတွေအတွက်နေနာမှုတွေကိုလည်းကျေနပ်လာအောင်ဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကတောင်းဆိုပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးချင်ပါတယ်လိမ်မိုင်းဆိုင်ရာနိုင်ကျင့်စော်ကားမှုကျူးလွန်သူတွေရဲ့အမိမဲစီရင်တဲ့ပထမဆုံးအကြိမ်ဖြစ်နေမြန်မာစစ်တပ်ကိုကုလသမဂ္ဂကထယ်သွင်းလိုက်တာဖြစ်ပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်သူတို့ရဲ့နေရရင်းတွေကနေထွက်ပြေးသွားကြရအောင်လို့ထိတ်လန့်တုန်လှုပ်အောင်တန်ခတ်တဲ့အနေနဲ့လိမ်မိုင်းဆိုင်ရာစော်ကားတဲ့မဟာဗျူဟာကိုကျဉ်လုံးခဲ့ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းခဲ့တဲ့အထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ2016အောက်တိုဘာနဲ့2019ဩဂုတ်လတွေတုန်းကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းထပ်တိုက်ခိုက်မှုတွေအတွင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေမှာရိုဟင်ညာမွတ်စလင်တွေအပေါ်မှာရက်စက်ကြမ်းကြုတ်လာတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမတရားပြုကျင့်မှုတွေလှုပ်ဆောင်ခဲ့တယ်လို့ရိုဟင်ညာတွေနေရက်ကနေထွက်ပြေးအောင်နောက်နေရက်ကိုပြန်မလာရဲအောင်မှစနစ်တကျတွက်ချက်လှုပ်ဆောင်ခဲ့တယ်လို့ကုလသွေးမှုချုပ်ကဆွဆွဲပြောဆိုထားပါတယ်အခုလိုမျိုးမြန်မာတပ်မတော်အပေါ်မှာကုလသမဂ္ဂကပထမဆုံးအကြိမ်ဖြစ်လိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ဆော်ကားတဲ့စီရင်နဲ့ထယ်သွင်းလိုက်တဲ့အပေါ်မြန်မာစစ်တပ်အကြီးအကဲတွေအပါအဝင်မြန်မာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီအဖြစ်ပြက်ပေါ်မှာအလေးနက်ထားစုံစမ်းစစ်ဆေးသင့်ပြီလို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာခင်စောဝင်းကသုံးသပ်ပါတယ်
ဒီလိုကကျွန်တော်တို့ကိုဖြင်းထန်တယ်တခါမှလည်းမျိုးအရင်ကမလုပ်ဘူးဒါပေမဲ့အားသာပြင်ဟိုအထွေထွေမှုဆိုအထူးနေကူတန်းပြောတဲ့ဘဝကစကလုံးနဲ့သုံးသုံးနေတာကျွန်တော်ကိုဖြင်းထန်တယ်နော်အာရှမှာဆိုရင်ဒုတိယနိုင်ငံလည်းပဲဆက်နိုင်ငံလေးအားလုံးဟာအာဖရိကစိုးပွားပါနေရာတွေနောက်ပြီးတော့လည်းအရှေ့လက်ပိုင်းနေရာတွေအစိုးဆုံးကဘာပြောရမလဲတော့ Boko Haram ဒီနိုင်ငံကအချမ်းဖက်အဖွဲ့လေဖြစ်အားလုံးကဓာတ်ဖြစ်သွားပြီတောင်းတလို့ဆိုလို့ရှိရင်ဆက်လို့တည်နေလေကွာနော်ဆိုရကတည်းကတော့ကိုမြောက်ပြည့်ရဲ့စက်မတော်ဆွေးဟာကလက်ရှိရှင်နေဆုံးနေရဆိုတာဒီစားကကွင်းပြနေရပဲဒါကကို NGO တွေ Human Rights Watch တွေကပြောတာမဟုတ်ဘူးသူကလည်းကထုတ်တဲ့ report ဖြစ်နေတယ်တတော်လို့ကိုပြင်းထန်တယ်ဒါကိုသူတို့အနေနဲ့ကန့်ကွက်မယ် Atonement ပေါ့ကွာဒီစားကိုပြည်တိအောင်လုပ်မယ်ဆိုရင်တော့တကယ်ကိုအောက်ခြေကလေးစားပြီးလောက်ရနိုင်မယ်အခုနိုင်ငံတော်တိုင်းကပုံကိုပြောနေတယ်လို့မဟုတ်ပါဘူးဒါကအမှားတွေပါဗာညာလျှောက်ပြီးတော့ဝိလက်ချပါလုပ်နေလို့အလကားပဲကံကံချင်းဖြစ်တဲ့ဒီစစ်တပ်ရဲ့ဦးစီးချုပ်ကလည်းဒီစားတွေကိုပြင်းကဘယ်လိုလုပ်မလဲဆိုတာသူကကြည့်များတော့မယ်နော်ဒါဆိုဒီဥစ္စာကကျွန်တော်မြန်မာပြည်ရဲ့မြန်မာပြည်နဲ့မြန်မာပြည်စစ်တပ်ရဲ့အနာဂတ်ကိုဒီဥစ္စာကကြီးနေပြီတော်လေးကိုဒီဥစ္စာပြင်းထန်တယ်
အကြမ်းတိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးတိမ်ရှောင်သွားသူတွေလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရသူမတရားပြုကျင့်ခံရတဲ့မွတ်စလင်မျိုးသမီးတွေမိန်းကလေးငယ်တွေမျိုးများစွာပါဝင်ပြီးအခုချိန်ထိစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့အတူမလုံခြုံမှုတွေကိုခံစားနေရဆဲဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇတ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းလေးကိုဤစလန်ကတော့သူကိုယ်တိုင်တွေ့ကြုံရတဲ့အဖြစ်အပျက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ
်အများကြီးပဲဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်ကံခဲ့ရတာမျိုးသမီးတော်တော်များများပါလာတာရှိပါတယ်ခင်ဗျာဒီဒုက္ခစကန်ကျွန်တော်တို့ဘာလို့ခါနေလဲကိုတူဘာလို့ကြာမှာရှိသေးတယ်ကျွန်တော်ကိုယ်တိုင်ညှိထုတ်ခဲ့တာပါကျွန်တော်ကိုယ်တိုင်ညှိထုတ်ခဲ့တာပါတို့တော့ရွာစီရောကိုဝါရဲတယ်ဝိုင်းပြီးတော့အဲ့လိုအမျိုးသမီးနဲ့ရောက်ကြလို့ကိုပြီးတဲ့ဆွေးတယ်ပြီးပြီးတော့အုပ်စုလိုက်ဆွေးတာတဲ့တိတ်တရရေးပြီးတော့ဆင်းပြီးတော့တို့ကအာဓမပီးတာအဲ့လိုလေမန်းဆိုင်ရာဖော်ကားတာတော့ဟိုမထွေးမရလောက်တာအုပ်စုအဲ့မှာဒီအမျိုးသမီးတချို့အမျိုးသမီးတို့သမီးချွတ်တယ်နောက်ကိုကနာတဲ့လူတွေတို့ကလည်းနဲ့ဖက်ဆန်ချာတယ်လို့ပေါ့ရှင်နေချာတယ်လို့လို့တို့နိတဲ့လားတို့ကကနာကိုကိုဟာလည်းနဲ့ညှိတာရှိတယ်နောက်ဒီကိစ္စကိုဖွင့်ပြီးတော့တို့အာဓမပြင်းချင်တယ်လို့အများကြီးတော့အာဓမပြင်းချင်ခံရတဲ့အမျိုးသမီးမျိုးတွေကကျွန်တော်ရဲ့ဘာလို့ဖိုင်ဝါမှာလည်းအများကြီးကျွန်တော်ရဲ့နေရတဲ့နေရာမှာလည်းအများကြီးရှိတယ်နောက်တခြားနေရာမှာလည်းအများကြီးရှိသေးပါတယ်ခင
်ဗျမြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွေးချိုးဖောက်မှုတွေမရှိကြောင်းကျူးလွန်တဲ့သူတွေကိုလည်းဖော်ထုတ်အရေးယူတာတွေရှိတယ်ဆိုတာပြောဆိုထားပြီးဒီသတင်းပတ်ထဲမှာပဲမြန်မာစစ်တပ်ကအရာရှိနဲ့စစ်တီ9ဦးကိုစစ်တပ်ကနေထုတ်ပယ်ပြီးတော့ထောင်လန်ဆယ်နှစ်အပြစ်ပေးလိုက်ကြောင်းကြေညာခဲ့ပါတယ်။ဒါပေမဲ့အခုလိုမျိုးကုလသမဂ္ဂအတွေ့အမှုကိုယ်တိုင်ကစနစ်တကျသတင်းအတိအကျပြောဆိုလာတဲ့လောက်ရအပေါ်မှာတော့မြန်မာစစ်တပ်တာဝန်ရှိသူတွေဘက်ကတိကျတဲ့ဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးတင်ပြီးတော့တရားဥပဒေအရစီရင်တဲ့နဲ့လို့ဒေါက်တာခင်စောဝင်းကပြောပါတယ်
။တိုင်းပြည်တွက်ကောင်းဒီစစ်တပ်တွက်ကောင်းရဲ့နော်အနာဂတ်ကိုကြွကြည့်မယ်ဆိုရင်လူကြီးဆန်ဆန်ကြည့်မယ်ဆိုရင်ဒီစာရေးကလောက်ရမှာပဲနော်ငင်းဆန်လေလို့ဘူးခံလေလို့ဆိုရင်တော့မှားပြင်းမှားအောင်ပါပဲဒီစာကိုပြောချင်တာနံပါတ်1ကငင်းဆန်ပါနော်နောက်ပြီးတော့ဒီခံစားခဲ့ရတဲ့လူတွေကနော်သူတို့တက်ကန်နေပြီးကြည့်ပြီးတော့သူတို့ကိုချိန်နှအောင်ကိုကလုပ်သေးပါဒီနှစ်ခုပဲစစ်သားစစ်ဖို့ဆိုလို့ရှိရင်ရဲဝန်ဒီစာကိုငင်းဆန်ပြီးတော့ခြင်တွေပါ ဒီတစ်ခုပဲကိုပြောချင်ပါတယ်
မြန်မာစစ်တပ်ပါဝေရနကိုင်ပြည်ပခါတွေအတွင်းဒိမိုင်းဆိုင်ရာအနိုင်ကျစော်ကားမှုတွေကျူးလွန်တယ်လို့စည်ရင်သွင်းခံထားရတဲ့အစိုးရလက်နက်ကိုင်အဖွဲ့နဲ့အစိုးရအုပ်စုစုစုပေါင်း52ဖွဲ့နဲ့ပတ်သက်လို့တနင်္လာနေ့မှာတော့လုံခြုံရေးကောင်စီမှအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်